ဇလိုင်လအတွင်းကတူရကီစစ်တပ်အာဏာသိမ်းမှုမှာပါဝင်တယ်လို့ဆွဆွဲထားတဲ့လေရက်လေယာဉ်မှု83ဦးကိုဖမ်းဆီးဖို့တူရကီအာဏာပိုင်တွေကဒီကနေ့အမိန့်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်ဝန်လုံခြုံရေးရဲတွေကလိုက်လံဖမ်းဆီးရမှာလေယာဉ်မှု45ဦးကိုဖမ်းဆီးထားမိပြီးဖြစ်တယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။အဲ့ဒီထက်ကတချို့ကတော့အရင်ကတည်းကဖမ်းဆီးထားတာပါ။အခုချိန်ထိဖမ်းဆီးထားတဲ့ထဲမှာတူရကီလေရက်ကဒူဘို83ဦးနဲ့ဘိုမူကြီး2ဦးပါဝင်တယ်လို့လိုက်လံဖမ်းဆီးဖို့ရန်ထုတ်ပေးတဲ့ခေါညာမျိုးအစိုးရရှိနေရုံကပြောပါတယ်။အမေရိကန်အခြေဆိုင်မွတ်စလင်တရားဟောဆရာဖတူလာဂူလန်အဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုပြီးတော့ဒီအရာရှိတွေကိုဆွဆွဲထားတာပါ။အာနာသိမ့်မှုကိုနောက်ကွယ်ကစီစဉ်သူဖြစ်အာနာဝိုင်းတွေကဂူလန်ကိုဆွဆွဲထားပေမဲ့သူကတော့ပြန်လည်ညှင်းဆို့ထားပါတယ်။အာနာသိမ့်မှုပြီးကလေးကစစ်ဖက်ရဲတရားရေးဌာနနဲ့ပညာရေးဌာနဆိုင်ရာဝန်ထမ်း3000လောက်ကိုအလုတ်ကထုတ်ပယ်ခဲ့ပြီး3000လောက်ကိုဖမ်းဆီးထားတာပါ။အနောက်နိုင်ငံတွေကတော့အခုလိုဖမ်းဆီးထိန်းသိမ်းမှုတွေအပေါ်စိုးရိမ်ကြောင်းထုတ်ပေါ်ပြောကြားပေမဲ့အလွန်အန္တရာယ်ရှိတဲ့အခြေအနေတစ်ခုကိုထိန်းသွင်းကင်တွယ်နေရတဲ့တစ်ချိန်ထဲမှာဒီဖမ်းဆီးထိန်းသိမ်းမှုတွေကိုတရားဥပဒေဘောင်တွင်းကဆောင်ရွက်တာဖြစ်တယ်လို့တူရကီကတုံ့ပြန်ပြောကြားထားပါရခင်ဗျာ။